အမေရိကန်ပြည်ထောင်စုအခြေစိုက် KFC ကြက်သားကျော်ဆိုင်ဟာ franchise လို့ခေါ်တဲ့လုပ်ပိုင်ခွင့်ချပေးပြီးဆိုင်ခွဲတွေတကဘာလုံးနှံဖွင့်လေရောင်းချနေတာပါ Yum Brands Fast Food Company ကနေတဆင့်မြန်မာနိုင်ငံမှာလည်း franchise ရတာတဲ့ Yoma Strategic Holdings Limited ရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုဌာနအကြီးအကဲ JR Shin က2015မှာဖွင့်နိုင်မှုအတွက်အခုတည်းကပြင်ဆင်နေပြီလို့ပြောပါတယ်
Yeah, no, we've already started all of the various processes to be able to launch in 2015.
2015ခုနှစ်မှာစတင်နိုင်ဖို့ကျွန်တော်တို့အခုကတည်းကလုပ်ငန်းစဉ်အများပြားကိုစတင်နေပါပြီ။ခင်ဗျားတို့သိတဲ့အတိုင်းပါပဲ။ပြင်ဆင်ရမှုတွေကတော့အများကြီးပါ။စိုင်းကန်းတည်နေရ၊ဒီဇိုင်းနဲ့တည်ဆောက်ရေး၊လိုအပ်တဲ့ပစ္စည်းတွေကိုပံ့ပိုးကူညီတဲ့စီမံကွပ်ကွဲမှုဌာနနဲ့ဝန်ထမ်းစုဆောင်ရေးတို့ပါဝင်ပါတယ်။ဒီလုပ်ငန်းစဉ်တွေကိုကျွန်တော်တို့ဘက်ကနေပြီးတော့စတင်လုပ်ကိုင်နေပါပြီ
KFC ကြက်ကြော်မြန်မာနိုင်ငံမှာဆိုင်ွယ်ဖွင့်မဲ့အစီအစဉ်နဲ့ပတ်သက်ပြီးနိုင်ငံတကာမှာဖွင့်လှစ်ရောင်းချနေတဲ့အစားအသောက်အရေးအသွေးတိုင်းရောင်းချဖို့မျှော်လင့်နေလို့အတင်စားအစားအသောက်ဆိုင်တွေကိုမကြာခဏအားပေးလေးရှိတဲ့ရန်ကုန်မြို့ခံကိုတီဟမင်းတွင်ကအခုလိုပြောပါတယ
် KFC တို့တခြားဟိုဆိုင်ွယ်ပေါ်မှာရောင်းတဲ့ quality တိုင်းပဲမျှော်လင့်နေပြီးတော့အဲ့လိုမျိုးပဲဟို drinks တွေရောနောက်တခြားသူတို့ကျောင်းနဲ့ဟာရှိသေးတယ်။ဒီမှာ cool slow လို့ပါတော့အကုန်လုံးလည်းသူတို့အဲ့ရခြေသေးတိုင်းပဲမျှော်နေတယ်
။အခုလိုနိုင်ငံတကာစားသောက်ဆိုင်တွေမြန်မာနိုင်ငံမှာခြေချလာပြီးမဲ့လေဖွံ့ဖြိုးဆဲမြန်မာနိုင်ငံကအခြေခံလူဒန်းစားတွေကတော့စားနိုင်မှာမဟုတ်ဘူးလို့ပြည်တွင်းက CP ကြက်ကြော်ကသာများသောအားဖြင့်စားလေးရှိပြီးနိုင်ငံတကာစားသောက်ဆိုင်တွေမှာတိတ်မစားဖြစ်တဲ့ဒေသခံမအေးမြတ်တင်ကသူ့အမြင်ကိုအခုလိုဖွင့်ဟပါတယ်
။အထက်တန်းမတွေကတော့ပိုစားနေမယ်လို့ထင်တာပဲမှာဟိုလူမဲ့တန်းစားနဲ့ဒီအောက်ထင်လူတန်းစားကြတော့လူမဲ့တန်းစားဆိုတော့ရခိုင်နှုန်းနဲ့ပဲစားနိုင်တယ်လေအောက်ထင်လူတန်းစားကတော့စားနိုင်မှာမဟုတ်ဘူးထင်တယ်မှာ
ရန်ကုန်မြို့မှာဖွင့်လှစ်ထားတဲ့နိုင်ငံတကာစားတောက်ဆိုင်နေအတင်စားစားတောက်ဆိုင်နေဟာအခြေခံလူရန်းစားတွေအတွက်ဈေးကြီးနေသေးတာကြောင့်အခုလာမဲ့ KFC အနေနဲ့လည်းပြည်သူတွေစားနိုင်လောက်တဲ့ဈေးနှုန်းထားတဲ့လို့ကိုတီဟာမင်းတွင်ကသုံးသပ်ပါတယ
်ဈေးခွက်ထဲမှာသူနဲ့အမျိုးစားတူပေါ့နော်ဥပမာဆိုတော့သူရောင်းတဲ့အမျိုးစားလိုပစ္စည်းတခြားရောင်းတဲ့လူတွေရှိတာပဲအဲ့လူတွေရဲ့ဈေးနှုန်းတွေရောချိန်ပြီးတော့ဟိုဈေးခွက်ထဲကိုဖောက်တင်တာပေါ့နော်
American ပြည်ထောင်စုကန်တက်ကီပြည်နယ်မှာအခြေစိုက်တဲ့ DKFC ကြက်ကြော်ဆိုင်ဟာ1952ခုနှစ်ကတည်းကဆိုင်ခွဲတွေကို franchise လုပ်ပိုင်ခွင့်ပေးပြီးရောင်းချတဲ့စနစ်ကိုစတင်ခဲ့တာပါဒီစနစ်နဲ့ပဲစားသုံးသူပေါင်း12တန်းခန့်ကိုနေ့စဉ်ရောင်းချနေပြီးအခုဆိုရင်နိုင်ငံပေါင်း118နိုင်ငံမှာဆိုင်ခွဲပေါင်း18000ကျော်ကိုဖွင့်လှစ်ထားပြီးမြန်မာပြည်သူတွေအနေနဲ့လည်း KFC ကြက်ကြော်ကိုလာမယ့်2015ခုနှစ်မှာဝယ်ယူအားပေးနိုင်ကြတော့မှာဖြစ်ပါတယ်ရှင်